မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုတရားမဝင်အသိအဖြစ်ကြေညာခဲ့တာနဲ့ပတ်သက်ပြီးစစ်အစိုးရကို NLD ဘက်ကတရားစွဲဆိုတာကိုဗဟိုတရားရုံးချုပ်ရန်ကုန်ကဒီကနေ့လက်ခံလိုက်ပါပြီ။ကြားနာမှုတွေအတွက်ချင်းဆိုမဲ့ရက်ကိုစောင့်ပြီးဥပဒေကြောင်းအရဆက်ပြီးတော့လှုပ်ဆောင်သွားဖို့ NLD ပါတီဘက်ကရှင်းနေပြီးပြင်ဆင်နေကြပါတယ်။အဖြစ်ဆုံးကတော့ဆက်သွယ်စုံစမ်းထားတဲ့ကိုကြောင်လင်းကဆက်ပြီးတော့ပြောပြပေးပါအောင်ခင်ဗျာ
။ဒီနေ့ထဲမှာကျင်းပမဲ့ရွေးကောက်ပွဲကိုဝင်ပြိုင်မှုနိုင်ငံရေးပါတီအဖြစ်မှတ်ပုံတင်တဲ့ကိစ္စမှာ1990ခုနှစ်ရွေးကောက်ပွဲမှာတုန်းကအနိုင်ရထားခဲ့တဲ့ NLD ပါတီဘက်ကမှတ်ပုံမတင်မှုဆုံးဖြတ်ခဲ့တာကြောင့်နိုင်ငံရေးပါတီအဖြစ်ကနေပြီးတော့ဖျက်သိမ်းတယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာခဲ့ပါတယ်။နိုင်ငံရေးပါတီဟောင်းတစ်ခုဟာအခုကျင်းပမဲ့ရွေးကောက်ပွဲအတွက်ရက်ပေါင်း60တွင်းမှာမှတ်ပုံမတင်ရင်ဖျက်သိမ်းစရာမလိုဘဲနဲ့လိုလိုပြက်ပြဲတဲ့ဆိုတဲ့ဥပဒေရှိရသားနဲ့ရွေးကောက်ပွဲကော်မရှင်ကနေ NLD ပါတီကိုဖျက်သိမ်းတယ်လို့ကြေညာခဲ့တဲ့အတွက်ဒီလိုလောက်တာဟာဥပဒေအရမငြင်းညွတ်ဘူးဆိုပြီးတော့ NLD ဘက်ကစစ်ဆိုးရကိုတရားစွဲဆိုခဲ့တာပါဒီဆွဲဆိုချက်ကိုတရားရုံးကဒီကနေ့ပဲလက်ခံလိုက်တဲ့အကြောင်း NLD ပါတီရဲ့ရှေ့နေဥညာဝင်းကရှင်းပြပါတယ
်ကျွန်တော်တို့ကတရားစွဲတဲ့အဆိုလွှာတင်လိုက်တာတရားရုံးကအမှုကိုလက်ခံပြီးတော့မှတ်ပုံတင်မယ်တဲ့မှတ်ပုံတင်ပြီး register လုပ်ပြီးရင်ဆက်သွားမယ်တဲ့ကြားနာတာတော့လည်းနောက်မှလာမှာပေါ့တရားစွဲဆိုခွင့်ရလိုက်တယ်ဆိုရင်ဒါတရားစွဲပြီးနေပြီလေ
NLD ဘက်ကတရားစွဲဆိုလိုက်တဲ့အမှုကိုရှေ့နေကျုံရုံးရဲ့ပုဂ္ဂိုလ်ကတရားရုံးမှာရင်ဆိုင်ရမယ့်သဘောဥပဒေမှာရှိတယ်လို့ဆိုပါတယ်။လောလောဆယ်မှာတော့ဒီအမှုကိုဆက်ပြီးတော့သွားနိုင်အောင်ကြားနာခွင့်နဲ့ရဖို့စောင့်ဆိုင်းနေတဲ့အကြောင်းဥညာဝင်းကရှင်းပြပါတယ
်။ကျွန်တော်တို့ဖြားတစ်ဖက်ကလာရင်တော့ရှေ့နေကျုံရုံးကလာမှာပေါ့။တရားရုံးကျုံအမှုတွေဆိုရင်ဘယ်နေ့ဘယ်နေ့ကြားနာမယ်ဆိုတော့ကျွန်တော်တို့ notice book ကိုကြည့်ရတယ်လေ။ဦးအဲ့ဒါကိုစောင့်ကြည့်ရမှာပေါ့။
NLD ပါတီကိုဖျက်သိမ်းခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးပြီးခဲ့တဲ့ AP လာတုန်းကလည်းတရားစွဲဆိုခဲ့တာရှိပေမဲ့တရားရုံးကနေလက်မခံခဲ့ပါဘူးဒီကိစ္စကိုပဲဒီကနေ့မှပြန်ပြီးတော့တရားရုံးကလက်ခံရတာဟာဘလို့ကွာခြားချက်တွေရှိလို့လဲလို့ဥညာဝင်းကိုမေးကြည့်ပါတယ
်ဒီနှစ်ခုကြာမှကွာခြားချက်ကဥပဒေအချက်နဲ့ကျွန်တော်တို့ဖော်ပြတဲ့နေရာတွေမှာကွာပါတယ်သဘောတော့တူတူပဲလေအရင်ဟာကသူတို့ပြန်ပေးတာတော့ကျွန်တော်တို့အသိထက်တင်တာ
ဟုတ်ကဲ့အရင်တော့ပယ်တာဘာကြောင့်ပယ်တာလဲခင်ဗျအ
ဲ့ဒါလုံထုံလုံနည်းနဲ့မကိုက်ညီဘူးဆိုတဲ့စကားလုံးတစ်လုံးပဲပါပါတယ်အဲ့လုံထုံလုံနည်းလဲဆိုတော့ကျွန်တော်တို့လည်းမသိပါဘူ
းအခုတော့လက်ခံလိုက်ပြီဆိုတော့ဒါ NLD ပါတီကတရားစွဲဆိုခွင့်ရလိုက်ပြီဆိုတဲ့အဓိပ္ပာယ်လားခင်ဗျဟု
တ်တယ်အဲ့ဒီအဓိပ္ပာယ်ပ
ါအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီအပါအဝင်နိုင်ငံရေးပါတီ10ခုကိုတရားဝင်ရည်တည်ခွင့်မရှိတော့ဘူးဆိုပြီးတော့ရွေးကောက်ပွဲကော်မရှင်ကနေစက်တင်ဘာလ14ရက်နေ့တုန်းကထုတ်ပြန်ကြေညာခဲ့ပါတယ် NLD ပါတီကလွဲပြီးတော့တခြားပါတီတွေကနေစစ်ဆိုးရကိုအခုလိုတရားစွဲဆိုတာမျိုးတော့မတွေ့ရပါဘူးခင်ဗျာ